ထိုင်းနိုင်ငံကလိုင်ကူထဲမှာသတင်းနှစ်ပတ်ကြာကြာပိတ်မိခဲ့တဲ့ယောက်ျားကလေး12ဦးနဲ့မိဖုရားတို့အားလုံးကိုဂူထဲကနေကယ်ထုတ်နိုင်ပြီဖြစ်ကြောင်းထိုင်းပြည်တပ်အထူးတပ်ဖွဲ့ကအတည်ပြုပြောဆိုပါတယ်။ဂူထဲမှာပိတ်မိနေတဲ့လူငယ်တွေရဲ့ဘလုံးအစ်စ်နာမည်တောဝဲဆိုတာကိုရည်ညွှန်းပြီးတောဝဲအားလုံး12ယောက်နဲ့မိဖုရားတို့လိုင်ကူထဲကထွက်လာပါပြီဆိုရည်တပ်အထူးတပ်ဖွဲ့ရဲ့ Facebook စာမျက်နှာပေါ်မှာရေးသားခဲ့တာပါ။အားလုံးဘေးကင်းကြောင်းလည်းရေးသားထားပါလေ။ဒီကနေ့အင်္ဂါနေ့ကယ်ဆယ်ရေးတတိယမြောက်နေ့မှာတော့မိဖုရားနဲ့အတူလက်ကျန်၅ဦးကိုကယ်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့နဲ့တနင်္လာနေ့တို့မှာတော့၄ယောက်စီကယ်ထုတ်ခဲ့ကြပါတယ်။ထိုင်းနိုင်ငံမဲဆိုင်မြို့ကထက်လွန်းလိုင်ကူထဲမှာတင်းနှစ်ပတ်ကျော်ကြာပိတ်မိနေတဲ့လူငယ်ဘောလုံးသမား၁၂ဦးနဲ့မိဖုရားစုစုပေါင်း၁၃ဦးတို့ကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကစလို့ဂူအပြင်ကိုကယ်ထုတ်တာဖြစ်ပါတယ်။ထိုင်းပြည်တပ်အထူးတပ်ဖွဲ့ဝင်၄ဦးတို့ကတော့ဂူထဲမှာဆက်ပြီးတော့ကြန့်ရှိနေပါသေးတယ်။ကဲထုတ်လာတဲ့ကလေးငယ်တွေကနှစ်ဦးကအဆုတ်တွင်းပိုးဝင်နေတယ်ဆိုလဲထိုင်းကျန်းမာရေးဝန်ကြီးဌာနရဲ့အတွင်းဝင်ကဒီကနေ့အစောပိုင်းသတင်းတောက်တွေကိုပြောဆိုပါတယ်။ကဲထုတ်လာတဲ့ကလေးတွေအားလုံးပုံမှန်အဖြစ်တော့ကျန်းမာရေးကောင်းပြီးစိတ်ဓာတ်ကျန်းခံကြတယ်ဆိုလဲပြောဆိုပါတယ်။ကလေးငယ်တွေကိုရောဂါပိုးကူးစက်မခံရရေးအတွက်မိသားစုနဲ့လည်းတီးတန့်ခွဲထားပြီးဆင်းရုံမှာအနည်းဆုံးသတင်းတစ်ပတ်လောက်ကြာမယ်လို့လဲပြောဆိုထားပါတယ်။လူငယ်ဘောလုံးသင်းဝင်ဆက်နဲ့ဦးနဲ့မိဖုရားတို့ကိုကဲထုတ်ခဲ့ကြတဲ့ထိုင်းပြည်တပ်အထူးတပ်ဖွဲ့နဲ့နိုင်ငံတကာကယ်ဆယ်ရေးသမားတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဂုဏ်ပြုချီးကျူးလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ဖရာယုချန်ဦးချာကတော့အခုမဲဆိုင်မျိုးကလှိုင်ကူကိုအချိန်ကာလတစ်ခုအထိပိတ်ထားအောင်မှာဖြစ်ပြီးလဲပတ်သွားလာစရာနေရာတစ်ခုဖြစ်လာရေးအတွက်ဘေးကင်းလုံခြုံအောင်အရင်ဆောင်ရွက်ဖို့လိုအပ်တယ်ဆိုလဲဒီကနေ့ပြောဆိုလိုက်ပါတယ်ရှင်။